အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပေါ်နေတဲ့စစ်ပွဲဟာတေးကြီးထိခိုက်မှုတွေနဲ့ထိခိုက်ပျက်စီးမှုတွေများလာနေတယ်လို့အာဖဂန်ဆိုင်ရာကုလအထူးကိုယ်စားလှယ်ဒေဘိုရာလိုင်ရန်ဆာကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောပါတယ
် In the past weeks the war in Afghanistan has entered a new deadlier and more destructive phase
လွန်ခဲ့တဲ့သတင်းပတ်တွေထဲမှာအာဖဂန်စစ်ပွဲဟာတေဆုံးမှုနဲ့ပျက်စီးမှုပိုများတဲ့အဆင့်တစ်ထဲကိုဝင်လာပြီးဖြစ်ကြောင်းနဲ့တာလီဘန်တွေဟာဂျူနဲ့ဇူလိုင်လတွေအတွင်းမှာချီးလက်ဒေသတွေကိုတိမ့်ပိုက်ဖို့လုပ်ခဲ့တယ်လို့နယ်မြေအတော်များများကိုတိမ့်ထားနိုင်ခဲ့ကြောင်းနဲ့ဒီလိုလုံနိုင်ရကနေမြို့ကြီးတွေကိုတိုက်ခိုက်ဖို့စလုပ်နေပြီလို့လုံခြုံရေးကောင်စီကိုတောက်ကြနေမှာပြောပါတယ်။အာဖဂန်နိုင်ငံရေးပြဿနာအဖြေရှာဖို့တာလီဘန်တွေရဲ့ဂရုကဝတ်တွေအတွက်လည်းသူမကမေးခွန်းထုတ်ပါတယ်။ညှိနှိုင်းမှုနဲ့အဖြေရှာဖို့တကယ်တမ်းလုပ်မယ်ဆိုရင်အရသာတည်ကြည်ဒဏ်ရာရမှုဒီလောက်များမှာမဟုတ်ဘူးလို့လည်းပြောပါတယ်။အာဖဂန်နိုင်ငံကနေအမေရိကန်နဲ့နေတိုးမဟာမိတ်တပ်ဖွဲ့တွေထွက်ခွာနေတဲ့မကြသေးခင်လပိုင်းအတွင်းတာလီဘန်တွေဟာအာဖဂန်အစိုးရတပ်တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါ။အာဖဂန်ဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးကလည်းအာဖဂန်ကတ်ဆိုင်မဲ့အခြေအနေမရောက်အောင်အရေးယူဆောင်ရွက်ပေးဖို့တိုက်တွန်းခဲ့ပါတယ်။